အမေရိကန်ကကာတာကို Bell F-35 jet တိုက်လျင်ရောင်းချမှုမျိုးကိုမဆိုအစ္စရေးကကန့်ကွက်မှာဖြစ်ကြောင်းနဲ့ဒေသရင်းမှာအစ္စရေးဟာစစ်ရေးရအင်အားဆက်တာနေဖို့လိုအပ်ကြောင်းအစ္စရေးထောက်လှမ်းရေးဝန်ကြီးအလီကိုဟန်ကတနင်္ဂနွေမှာပြောကြားလိုက်ပါတယ်။ကာတာကအမေရိကန်စီကနေ F-35 stealth တိုက်လျင်တွေဝယ်ယူဖို့တရားဝင်ပန်ကြားခဲ့ကြောင်း Reuters သတင်းဌာနတပုတ်နဲ့ပတ်သက်ပြီးအစ္စရေးစစ်တပ် Radio IAR ရဲ့မေးမြန်းချက်ကိုဖြေကြားရမှာဝန်ကြီးကိုဟန်ကအခုလိုမှတ်ချက်ပေးပြောကြတာပါ။အစ္စရေးအတွက်နိုင်ငံလုံးချုပ်ရေးနဲ့ဒေသရင်းစီးရင်ရအားသာမှုရှိဖို့တိတ်ကိုအရေးကြီးတာကြောင့်ဒီလိုရောင်းချမှုမျိုးကိုအစ္စရေးကကန့်ကွက်မှာဖြစ်ကြောင်းပြောတာပါ။ကာတာရဲ့ပန်ကြားချက်ဟာအောက်တိုဘာလကရခဲ့တဲ့အစ္စရေးနဲ့အာရဗ်စော်ဘွားများသမရနိုင်ငံတို့ကြားပုံမှန်တန်တမန်ဆက်ဆံရေးထူထောင်မှုအမေရိကန်ချောင်းဝင်ဆောင်ရွက်ပေးတဲ့အီဘရာဟင်အကော့သဘောတူညီချက်ရခဲ့တဲ့နောက်ထွက်လာတာဖြစ်ပါတယ်။ဒီသဘောတူညီချက်မှာဘေးထွက်သဘောတူညီမှုတစ်ခုဖြစ် UAE ကိုအမေရိကန်က F-35 jet တိုက်လေယာဉ်တွေဝယ်ယူခွင့်ပြုဖို့စဉ်းစားမှာဖြစ်ကြောင်းပါရှိပါတယ်။